Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်အောက်တိုဘာလ3ရက်အင်္ဂါနေ့ညနေ6:00 to 9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်ပါဒီညနေအစီအစဉ်ကိုတောင်းဝန်ယူတင်ဆက်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျွန်မတင်ကြီးထိုက်ပါ။အမေရိကန်ပြည်ထောင်စု Las Vegas ကလူစုလူဝေးကြားတနက်နေ့ပြစ်ခတ်ခဲ့သူထံကနေနောက်ထပ်တနက်40ကျော်ကိုအနာပိုင်းတို့ရှာတွေ့ခဲ့ပါတယ်။ပြစ်ခတ်မှုအတွင်းမှာတော့လူပေါင်း59ဦးသေဆုံးပြီး900ကျော်ဒဏ်ရာရထားပါတယ်။အမေရိကန်နဲ့လွတ်မြောက်ရေးကလွဲလို့မြောက်ကိုရီးယားနဲ့ဆွေးနွေးစရာမရှိသေးဘူးလို့အမေရိကန်ဆိုရာအင်ဖြူရောကပြောဆိုလိုက်ပါတယ်။ယူပဗေဒဆိုင်ရာနိုဘယ်ဆုရှင်တွေကတော့ဒီကနေ့ကြီးညာလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုနန်းလောင်နဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်ထိတ်တန့်ရောက်တဲ့တွင်အပြီးမှာတော့လုံညုံရေးကောင်စီမှအလက်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်တဲ့အချိန်အတွင်းမြမရေးကိုဦးစားပေးဆောင်ရွက်ဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်တမ္မကြီးကပြောကြားလိုက်တဲ့အကြောင်းနဲ့အတူနားဆင်ရမှာက
ဒီနိုင်ငံကထပ်ပေါ်တဲ့အထောက်အထားတိုင်းနိုင်တဲ့လူကိုတော့လက်ခံစေချင်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းမှာရှိတဲ့ဒီကျွန်တော်တို့ရခိုင်ဒေသအထူးသဖြင့်တော့ရခိုင်ဒေသအတွင်းမှာရှိတဲ့
ရစ်တက်တောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေပြောသွားတာပါအပြည့်အစုံကိုသတင်းနဲ့ပြည်မှာနားဆင်ကြပါမယ်ဒါအပြင်ပြီးခဲ့တဲ့2အောက်တိုဘာလကနိုင်ရဆန်သွားတဲ့ထိုင်းပြည်မြင်းမြရဲ့ဇာပနာအထိမ်းမှပွဲကျင်းပတဲ့အချိန်တွင်ရှောင်ရန်ဆောင်ရန်အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်ဒီထိုင်းနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်ခေတ်သမိုင်းမှာတနတ်သမားတဦးရဲ့လက်ချက်နဲ့အဆိုအဆုံလူစုလူဝေးတွင်ပြစ်ခတ်မှုကျူးလွန်ခဲ့သူအမျိုးသားတဲခုခဲ့တဲ့ Las Vegas ဟိုတယ်ခန်းတွင်ကတနတ်23လက်ကိုနေပါရပြည်နယ်ရဲတပ်ဖွဲ့ကတင်ဆက်ရရှိခဲ့ပါတယ်သူ့အိမ်တလုံးကနေလဲတနတ်19လက်ကိုထတ်တွေ့ခဲ့ပါတယ်တနတ်သမားကတော့နေပါရပြည်နယ်မတ်စခရစ်ကအသက်64နှစ်အရွယ်စတီဖန်ပက်တော့ဖြစ်တယ်လို့တာဝန်ရှိသူတွေကအတည်ပြုထားပါတယ်။တိုက်ခိုက်မှုကြောင့်59ဦးသေဆုံးပြီး928ဦးထိခိုက်ဒဏ်ရာရထားတယ်လို့မနေ့တနင်္လာနေ့တုန်းကတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့နောက်ပိုင်း Last Weekend မှာ American Country Day တန်ရှင် Jason Eldon ရဲ့ဖျော်ဖြေမှုကိုကြည့်ရှုနေကြတဲ့လူပေါင်း2,200ရှိတဲ့လူအုပ်ကိုတနတ်သမားကမန္တလေးဘေးကာစီနိုနဲ့ဟိုတယ်ရဲ့32ထက်ကနေဘာကြောင့်နဲ့ပြစ်ခတ်ခဲ့တယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။တနတ်သမားရဲ့နောက်ကျောင်းရာဇဝင်တဲကနေရနိုင်တဲ့များတဲလွန်စားတွေကိုရှာနေတယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပါရယ်။တနတ်သမားပက်တော့ကတကူတော်လှုပ်ရှားခဲ့တာလို့အာဏာပိုင်တွေကယုံကြည်ထားပြီး Last Weekend မျိုးအတွက်ချင်းချောက်မှုမရှိတော့ဘူးလို့လည်းမျိုးတော်ရဲတပ်ဖွဲ့ကပြောပါရယ်။တနတ်သမားနဲ့ညီကိုတော်ဆက်သူ Eric ကလည်းဘာရည်ရွယ်ချက်နဲ့လှုပ်တယ်လဲဆိုတာသူမသိတဲ့အကြောင်းပြောပါရယ်။တနတ်သမားကချမ်းသာသူတဦးဖြစ်ပြီးနိုင်ငံရေးဘာသာရေးခံယူချက်နဲ့ပတ်သက်ပြီးမသိရသလိုလူပြူကြီးစိုးရေးဝါဒီတွေနဲ့လည်းပတ်သက်မှုမရှိစိတ်ကျမ်းမာရေးချို့တက်ခဲ့တဲ့နောက်ကျောင်းရာဇဝင်လည်းမရှိဘူးလို့ညီကိုတော်ဆက်သူကပြောပါတယ်။ဒါပေမဲ့ဖခင်ဖြစ်သူကတော့ဗန်ဒမြတဦးဖြစ်ခဲ့ပြီးတချင်က FBI ရဲ့အလို့အရှိဆုံးသူတဦးဖြစ်ခဲ့တဲ့အကြောင်းသူတို့ညီကိုတွေအနေနဲ့တော့ဖခင်နဲ့အဆက်အသွယ်မရှိဘူးလို့လည်းတနတ်သမားနဲ့ညီကိုတော်ဆက်သူကပြောဆိုခဲ့ပါတယ်ရှင်။
အင်အားဖြင့်ဟာရီကိန်းမုန်တိုင်းဝင်တိုက်သွားတဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းပေါ်ကပြန်လည်တူထောင်ရေးလုပ်ငန်းတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ဒီကနေ့တွားရောက်ကြည့်ရှုမှာပါ။ပေါ်တိုရီကိုကျွန်းအုပ်ချုပ်ရေးမှူးရီကာဒိုရိုဆယ်လိုစစ်ဘက်အရာရှိတွေမုန်တိုင်းတန်တင်သူတွေနဲ့လည်းသမ္မတထရမ့်တွေ့ဆုံမှုရှိပါတယ်။ဒါအပြင်ဟာရီကိန်းမုန်တိုင်းတန်တင်ခဲ့တဲ့အမေရိကန်ပိုင်း Virgin Island ကျွန်းအုပ်ချုပ်ရေးမှူး Kenneth Mapp နဲ့လည်းသမ္မတထရမ့်တွေ့ဆုံမှာပါ။မုန်တိုင်းတန်ကြောင့်ကျွန်းပေါ်ကလက်စစ်တအားပေးစရုံပျက်စီးခဲ့ရသလိုလူအတော်များများလည်းတောက်တုံးရမြမိဆက်လဲဖို့လောင်စာဆီတွေလည်းပြက်လက်သွားတဲ့အပြင် Mobile Phone တွေလည်းဆက်လို့မရဖြစ်သွားခဲ့ရတာပါ။ပေါ်တိုရီကိုကျွန်းရဲ့မုန်တိုင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေနှောင့်နှေးနေတဲ့အတွက်ဆိုပြီးသမ္မတထရမ့်အစိုးရအဖွဲ့အဝေးဖမ်းမှုတွေနဲ့ရင်ဆိုင်နေရတာပါမုန်တိုင်းတိုက်ပြီးတဲ့နှစ်ပတ်အကြာမှာ30လူသေဝဲလောက်အတွက်တောက်တုံးရင်ပြန်ပေးနိုင်ခဲ့တယ်လို့အော်တိုဘာလကုန်ပိုင်းမှာတော့လက်စမီ25ရာခိုင်နှုန်းပြန်လည်ပေးနိုင်မယ်လို့အုပ်ချုပ်ရေးမှူးရိုဆယ်လိုကပြောပါတယ်သမ္မတထရမ့်ကတော့သူ့အစိုးရအဖွဲ့ရဲ့မုန်တိုင်းပြန်လည်ထူထောင်ရေးလုပ်ငန်းတွေအပေါ်ကာကွယ်ပြောဆိုသွားပြီးတော့ပေါ်တိုရီကိုကျွန်းကိုအစအစာနဲ့ထောက်ပံ့ရေးပစ္စည်းအများအများပေးပို့ထားပြီလို့တင်းနယ်လာနေကပြောပါတယ်တက်စီဘောကတက်စီဆိုင်ပေါင်း1100ထဲမှာဆိုင်ပေါင်း920ကျော်ပြန်လည်လက်ပတ်နေပြီးလာမယ့်ရက်တွေအတွင်းလောင်စာစီတွေပို့ရောက်လာမယ်လို့အုပ်ချုပ်ရေးမှူးကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။မြောက်ကိုရီးယားအစိုးရကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား3ဦးလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့ဒါမြောက်ကိုရီးယားနဲ့ဆွေးနွေးမယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအာဏာပိုင်တွေနဲ့အမေရိကန်ကြား ထိုက်တိုက်ဆက်သွယ်ရေးလမ်းကြောင်းတွေရှိနေစေဖြစ်ပြီးအမေရိကန်အစိုးရတာဝန်ရှိသူတွေကဆွေးနွေးညှိနှိုင်းနိုင်ရေးကြိုးပမ်းနေတယ်လို့နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်ကကြေညာချက်ထုတ်ခဲ့တာပါ။ဒါပေမဲ့သမ္မတထရန့်ရဲ့မှတ်ချက်စကားကြောင့်ဝန်ကြီးတီလာဆန်ရဲ့ပြောဆိုချက်ကမေးမိန်သွားရပါတယ်။ဝန်ကြီးတီလာဆန်ရဲ့ပြောဆိုချက်အပေါ်အမေရိကန်အစိုးရအင်ပီရိုရဲ့တုံ့ပြန်
actions that have taken place or that would be on bringing back Americans who have been
detained. ဒီဆောင်ရမည်ဖြစ်တဲ့အမေရိကန်ကျောင်းသားအော်တိုဝမ်ဘီယာလိုပဲဖမ်းဆီးထိန်းသိမ်းခံထားရတဲ့အမေရိကန်နေပြန်လို့ရေးအတွက်သာအမေရိကန်တို့ကဆွေးနွေးပြောဆိုမှုတွေဖြစ်လာနိုင်ပါတယ်အမေရိကန်အစိုးရအနေနဲ့ဒီပုံစံဆွေးနွေးမှုကိုပဲလုပ်လို့တဲ့စန္ဒရှိပါတယ်။ဒီအချိန်မှာတော့မြောက်ကိုရီးယားနဲ့တခြားကိစ္စဆွေးနွေးမှာမဟုတ်ဘူးလို့အင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတထရန့်ရဲ့အခုလိုမှတ်ချက်ပေးပြောဆိုခဲ့ပြီးမယ်လို့လည်းသမ္မတအနေနဲ့တော့နိုင်ငံခြားရေးဝန်ကြီးတေလာဆန်ပေါ်မှာယုံကြည်အားထားနေစေဖြစ်ပါတယ်လို့လည်းအင်ပီရိုကမနေ့တနင်္လာနေ့ကပြောဆိုသွားပါတယ်ရှင်။
American ပြည်ထောင်စု Washington DC မှာရှိတဲ့ကျူဘာတန်ယောဂဝန်ထမ်းတွေကိုလျှော့ချဖို့ American အစိုးရဘက်ကတိုက်တွန်းဖို့တမမဟုတ်အမိန့်ထုတ်ဖို့ရှိနေတယ်လို့သမ္မတ Donald Trump အစိုးရအဖွဲ့ကရှာတဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးတော့ American သတင်းဌာနအတော်များများကဆိုပါတယ်ကျူဘာနိုင်ငံရောက် American အမှုထမ်းတွေဟာပဟေလိဆန်ဆန်တက်ခတ်ခံရပြီးတဲ့နောက်အဲ့ဒီ American တန်ဝန်ထမ်းတွေလျှော့ချလိုက်ပြီးသတင်းတစ်ပတ်ကြာမှအခုလိုသတင်းတွေထွက်ပေါ်လာတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့အင်္ဂါနေ့မှာကြေညာချက်တရထွက်လာဖို့ရှိသလားဆိုတဲ့ VOA ရဲ့မေးမြန်းချက်ကိုတော့ American နိုင်ငံခြားရေးယုံတာဝန်ရှိသူတို့ကအတိအကျဖြေဆိုခြင်းမရှိပါဘူး။ AP သတင်းဌာနရဲ့အဆိုအရ Washington မှာရှိတဲ့ကျူဘာတန်ယုံကဝန်ထမ်း60ရာခိုင်နှုန်းကိုလျှော့ချဖို့ American နိုင်ငံကတောင်းဆိုလိမ့်မယ်လို့ဆိုပါရဲ။ Miami Herald နဲ့ Reuters သတင်းဌာနတွေကတော့ကျူဘာတန်ဝန်ထမ်း3ပုံ2ပုံထိလျှော့ချသွားဖို့သမ္မတ Trump အဆိုအရအဖွဲ့ကအမိန့်ထုတ်ပြန်လိမ့်မယ်လို့ဆိုထားတာပါ။ကျူဘာနိုင်ငံမှာရှိတဲ့ American တန်ယုံဝန်ထမ်း22ဦးတို့ရဲ့ကျန်းမာရေးတွေထိခိုက်စေတဲ့တိုက်ခိုက်မှုတွေခံခဲ့ရတာကြောင့်ဒါကိုတုံ့ပြန်တဲ့အနေနဲ့တန်ယုံကတိတ်ပြီးအရေးမကြီးလာတဲ့ဝန်ထမ်းတွေကိုပြန်လည်ခေါ်ယူမယ်ဆိုပြီး American နိုင်ငံခြားရေးဌာနကတောက်ကြနေကကြေညာခဲ့တာပါတိခဲ့တဲ့လားအတော်များများကဆက်လို့ကျူဘာက American တန်ယုံဝန်ထမ်းတွေမှာအမြင်အာရုံအကြအာရုံထိခိုက်တာမူးဝေတာနဲ့အိတ်လို့မရတဲ့လက္ခဏာအတော်များများဖြစ်ပေါ်လာတယ်ဆိုပြီးသတင်းပေးပို့ပါရတယ်။ဒီလိုကျန်းမာရေးပေါ်ထိခိုက်စေတဲ့အကြောင်းရင်းနဲ့တိုက်ခိုက်မှုရဲ့လက်တွေကိုစုံစမ်းစစ်ဆေးသူတွေရှာမတွေ့ကြဘူးလို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကကြေညာချက်ထုတ်ပြောဆိုထားတာပါ။ကျူဘာနိုင်ငံကတော့ဒီတိုက်ခိုက်မှုမှာပါဝင်ပတ်သက်ခြင်းမရှိကြောင်းညင်ဆိုထားတယ်လို့စုံစမ်းစစ်ဆေးမှုမှာပူးပေါင်းပါဝင်နေတယ်လို့ပြောဆိုထားတာပါ။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေမြန်မာပိုင်းစစ်စစ်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေပြန်ခေါ်ရေးအတွက်မြန်မာဘက်ကအစင်းသင့်ရှိတယ်လို့နိုင်ငံတော်အတိုင်းအမြံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင်းဆွေကဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းမှာပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေတကြောပြန်ဖြစ်စေခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုစတင်ခဲ့တဲ့ ARSA အဖွဲ့ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကရန်သူအဖြစ်ခံယူထားတဲ့အကြောင်းနဲ့အကြမ်းဖက်မှုတွေကိုဘင်္ဂလားဒေ့ရှ်ဘက်ကလုံးဝလက်မခံဘူးလို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါကုလသမဂ္ဂရဲ့စင်းစရားတွေအရမြန်မာဘက်ကလူ၄သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ရှိနေတဲ့ကိစ္စကိုနှစ်နိုင်ငံငြိမ်းချမ်းစွာဖြေရှင်းကြဖို့ကိုလည်းနှစ်ဖက်သဘောတူခဲ့ပါတယ်1992ခုနှစ်ကနေ2005ခုနှစ်အထိဘင်္ဂလားဒေ့ရှ်ဘက်မှခိုလုံနေတဲ့ဒုက္ခတွေနှစ်သိန်းခွဲနီးပါးကိုမြန်မာဘက်ကပြန်ပြီးတော့လက်ခံခဲ့ပြီးဖြစ်တယ်လို့2000ပြည့်နှစ်မှာနှစ်နိုင်ငံသဘောတူညီချက်အရဒုက္ခတွေပြန်လည်ပို့ဆောင်ရေးအစီအစဉ်လိုအပ်ချက်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဒုက္ခတွေစီစီရေးနေဆက်လုံခြုံရေးကိစ္စတွေကိုထပ်ပြီးတော့ဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးနောက်ကာကွယ်ရေးဝန်ကြီးတို့လည်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိနေပါတယ်။မွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသတွင်းမှာတော့တိုက်ပွဲတွေအကြမ်းဖက်မှုတွေအေးသွားပြီးဖြစ်ပေမဲ့လို့မွတ်စလင်တောင်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ကြိုးစားနေကြဆဲဖြစ်ပါတယ်။ဒီအပိုင်းနဲ့အတွင်းမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့ကြိုးစားတဲ့လူစုလူဝေးကိုမြန်မာအာဏာပိုင်တွေကညှိနှိုင်းဆောင်ရွက်နေကြရဆဲဖြစ်ပါတယ်ရှင်။
ပ ပြောက်ဆုံးသွားတဲ့မလေးရှားလေယံတစ်စင်းကိုတုံးနိုင်ငံပူးပေါင်းရှာပွဲရမှာဥဆောင်နေတဲ့ဩစတြေးလျအေဂျင်စီကတုံးနှစ်ကျော်ကြာတည်တိုင်အောင်လေယံပြတ်ကိုရှာမတွေ့တဲ့အတွက်စစ်မကောင်းခြင်းကြီးစွာဖြစ်ရာကြောင့်ပြောပါရယ်မလေးရှားခီးတဲ့တင်လေယံ
မ်ကြီးဟာ၂၀၁၄မတ်လ၁၀ရက်နေ့ကမလေးရှားနိုင်ငံကွာလာလမ်ပူးကနေပီကျင်းကိုအသွာလာမှာပျောက်ဆုံးသွားတာပါ။ဩစတြေးလျတရုတ်နယ်မလေးရှားသုံးနိုင်ငံပူးပေါင်းပြီးတော့ဒေါ်လာတန်၁၆၀အကုန်ကျခန့်မီအိန္ဒိယသမုဒ္ဒရာတောင်ပိုင်းမှာကီလိုမီတာ၃၀၀နဲ့တောင်ကျော်အတွင်း၃နှစ်သာရှာဖွေခဲ့ကြတာပါ။အိန္ဒိယသမုဒ္ဒရာထက်ကနေကန်းတင်လာတဲ့လေယံအပိုင်းအစားသုံးခုကလွဲလို့လေယံပြတ်ရ Berry Bridge နဲ့ Gift Tunnel ကိုရွေးချယ်လိုက်ပါတယ်။ Gravitational Waves ဓာတ်ဆွဲလှိုင်းတွေကိုရှာဖွေတွေ့ရှိမှုအတွက်ချိမြှင့်ခံရတာပါ။ American Dollar 1,300,000ချိမြှင့်မယ်။ယူပဗေဒနိုဘယ်ဆုရှင်တွေကိုဒီကနေ့အင်္ဂါနေ့မှာပဲ Sweden တော်ဝင်သိပ္ပံသင်းကြီးကကြေညာတာဖြစ်ပါတယ်။ကမ္ဘာကျော်ယူပဗေဒပညာရှင် Albert Einstein ရဲ့နှံ့ရသီအိုရီကကြိုတင် Hawking ထုတ်ခဲ့ပူတဲ့ဓာတ်ဆွဲအားလှိုင်းတွေတရှိနေကြောင်းကိုတော့မကြသေးခင်ကမှသိပ္ပံပညာရှင်တွေတွေ့ရှိခဲ့ကြတာပါဆူချင်းမြင့်ခံခဲ့ရသူသိပ္ပံပညာရှင်၃ဦးဟာဓာတ်ဆွဲလှိုင်းအားတွေကိုစောင့်ကြည့်တိုင်းတာတဲ့လေဆာရောင်ခြည်သုံးဓာတ်ဆွဲလှိုင်းစောင့်ကြည့်လေ့လာရေးဌာန LIGO ရဲ့လေ့လာတွေ့ရှိချက်တွေမှာအဓိကခန်းကဏ္ဍကပါဝင်ခဲ့ကြတာဖြစ်ပါတယ်အကတာတဲက Black Hole လို့ခေါ်တဲ့တွင်းနေကြီးနှစ်ခုတိုက်မိရာကကြီးမားတဲ့တွင်းနေကြီးတစ်ခုအဖြစ်ပေါင်းစည်းမိချိန်မှာထွက်ပေါ်လာတဲ့လှိုင်းတွေကိုကဘာပေါ်ကနေပထမဆုံးအချိန်ဖြစ်2015ခုနှစ်မှာ LIGO သုတေသနဌာနကစမ်းသပ်တွေ့ရှိခဲ့တာဖြစ်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမတ်တငင်ထိုင်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာInternet ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားမှာပါ။မြန်မာနိုင်ငံဆိုင်ရာသတင်းလွှာနဲ့အရင်စားပါမယ်ရှင်။ရခိုင်ပြည်နယ်ကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံကစစ်စစ်လက်ခံမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကိုမြန်မာအစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ဒီကနေ့အဆုံးသတ်ခဲ့တဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်အတွင်းဆွေးနွေးခဲ့တဲ့အစီအစဉ်အပေါ်မှာတော့ဒေသခံရခိုင်တိုင်းရင်းသားလွှတ်တော်အမတ်တွေနဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူတို့ကစိုးရိမ်မကင်းတဲ့သဘောတွေရှိနေကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကဆက်ပြီးပြောပြပါမယ်ရှင်။
ဟုတ်ပါတယ်ရခိုင်မြောက်ပိုင်းကအကြမ်းဖက်ပြည်ပခါတွေကြောင့်ခံမှန်းကြီးလူပေါင်း9သိန်းလောက်ထွက်ပြေးသွားတယ်လို့ဆိုရဲဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဒုက္ခသည်ပြည်ထနာလုံခြုံရေးပြည်ထနာတွေကိုနှစ်နိုင်ငံအစစ်မြစ်တန်တမန်တွေဆွေးနွေးခဲ့ကြတာပါမြန်မာနိုင်ငံဘက်ကတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုအောက်တိုဘာလ1ရက်နေ့ကနေအောက်တိုဘာလ3ရက်နေ့ထိခီးစဉ်တွေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးပြည်ထရေးဝန်ကြီးတို့အပြင်ဝန်ကြီးချုပ်ရုံနဲ့ပြည်ထရေးဝန်ကြီးဌာနကအစစ်မြစ်အရာရှိကြီးတွေနဲ့လည်းဆုံးဆွေးနွေးခဲ့ကြတာဖြစ်ပါတယ်သူတို့ရဲ့တွေ့ဆုံမှုအတွင်းမှာတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြီးခဲ့တဲ့စက်တင်ဘာလ19ရက်နေ့ကပြောကြားခဲ့တဲ့မိန့်ခွန်းတွေကအတိုင်းမြန်မာနိုင်ငံအနေနဲ့ဒုက္ခသည်တွေကိုစီစီရေးပြန်လည်ပို့ဆောင်ပေးရေးကိစ္စတွေနဲ့ပတ်သက်လို့အသိရှိကြောင်းထပ်မံပြောကြားခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်2000ပြည့်နှစ်တုန်းကသဘောတူညီချက်အရဒုက္ခသည်ပြန်ပို့ရေးအစီအစဉ်တွေကိုလည်းဆွေးနွေးခဲ့ကြအောင်ပြောဆိုထားတာပါ။ဒါပေမဲ့လည်းရခိုင်ပြည်နယ်ကနောက်ဆုံးဖြစ်ပေါ်ခဲ့တဲ့ပြည်ပခါတွေကြောင့်ထွက်ပြေးကြရတယ်လို့ဆိုတဲ့ခံမှန်းကြီးလူပေါင်း9သိန်းလောက်ကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိမရှိသိရှိနိုင်မှုနိုင်ငံတော်ဤတိုင်ပင်ခံရုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကိုဆက်သွယ်မေးမြန်းရမှာတော့ဦးစော်ထေကသတင်းထုတ်ပြန်ချက်ကိုသာကိုးကားဖို့ဖြေကြားခဲ့ပါတယ်။ဟုတ
်ကဲ့ဗျာ။အဲ့ဒါပြောလို့မရှိပါဘူးဗျာ။တဲ့တောက်တာအဲ့ဒီလားပဲကျွန်တော်ကျန်လာတော့ပြောလို့မရပါဘူး
တနိုင်ငံတွဲဆုံမှုတွေထဲမှာ1992ခုနှစ်ဧပြီလ28ရက်နေ့ကဘင်္ဂလားမြန်မာနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေထုတ်ပြန်ခဲ့တဲ့ပူးတွဲကြေညာချက်ပါသတ်မှတ်ချက်တွေအတိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုမိသားစုတွေတော်တော်များများပြန်လည်ပို့ဆောင်ပေးခဲ့တယ်လို့နှစ်ဖက်သဘောတူညီချက်တွေအတိုင်းကြန့်ရှိနေသေးတဲ့မိသားစုဝင်တွေကိုပြန်လည်ပို့ဆောင်နိုင်မှုကဘင်္ဂလားဒေ့ရှ်အစိုးရဘက်ကအတိမတ်ပြုတရားဝင်ဆိုင်ရက်စာရမ်းတွေတင်ပြဖို့လိုအပ်တယ်ဆိုတာကိုလည်းအတိုင်းပင်ခံဝန်ကြီးကရှင်းလင်းပြောကြားခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်ရသေးတော်မျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်ရခိုင်ပြည်နယ်အတွင်းကလွှတ်တော်ကိုယ်စားလှယ်တွေဒေသခံတွေရဲ့သဘောထားအမြင်တွေကိုတနိုင်ငံအစိုးရတာဝန်ရှိတဲ့သူတွေထည့်သွင်းစဉ်းစားဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်
ကျွန်မတို့ကတော့ဒီ1993ရဲ့အရာပေါ့နော်သူတို့လက်ခံမင်းဆိုပြီးအတိုင်းမင်းရှင်ပုဂ္ဂိုလ်တွေပြောထားပါတယ်အဲ့ဒါကြောင့်ဒီနိုင်ငံကဖတ်တော်တဲ့အထောက်အထားရနိုင်တဲ့လူကိုတော့လက်ခံစေခြင်းပါတယ်ကျွန်မတို့အနေနဲ့လည်းဒါကဲကွက်ဆရာမရှိပါဘူးဒါပေမဲ့လည်းမြန်မာနိုင်ငံအတွင်းမှာရှိတဲ့ဒီအထူးသဖြင့်တော့ရခိုင်ဒေသအတွင်းမှာရှိတဲ့လူမှုအဖွဲ့အစည်းတွေဒီကျွန်မတို့ပြည်နယ်တိဆောက်ရေးဖွဲ့စည်းထားတဲ့ကော်မတီတွေနောက်တစ်ခါကျွန်မတို့ပြည်သူ့ထွတ်တော်ကိုယ်စားလှယ်တွေနဲ့ညီနိုင်ပြီးတော့ဒါတွေကိုလုပ်သိမှာလေလို့ကျွန်မအနေနဲ့ပြောချင်ပါသေးတ
ယ်နိုင်ငံတာဝန်ရှိသူတွေရဲ့တွေ့ဆုံမှုနဲ့ပတ်သက်လို့အစိုးရရဲ့ထုတ်ပြန်ချက်ထဲမှာတော့ရခိုင်ပြည်နယ်မှာပြည်ပခါတွေတကြောပြန်ဖြစ်ပွားခဲ့ရတဲ့ဩဂုတ်လ25ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုကိုဥဆောင်ခဲ့တဲ့အာဆာအစိုးရအဖွဲ့ကိုနိုင်ငံလုံးရဲ့ဘုံရန်သူဖြစ်ခံယူကြောင်းနဲ့အကြမ်းဖက်မှုတွေပေါ်လုံးဝလက်မခံကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကမြန်မာကိုပြောကြားခဲ့ကြောင်းလည်းဖော်ပြထားပါတယ်။မောင်းနော့ခရရဲမှုကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးသူဦးအောင်စောကတော့ဒေသရင်းတည်ငြိမ်ရေးနဲ့အကြမ်းဖက်မှုဝါဒီတွေရဲ့အနေအကိုအယုံဆိုင်ဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။
အခုမြေသားသောတာဝန်ထမ်းဆောင်နေတဲ့တပ်ပုတ်ဝင်တွေပေါ့လေ။လက်သက်အနည်းဆုံး5နှစ်ရှိရဲ့ဟိုတပ်ပုတ်ဝင်တွေကိုပဲတာဝန်ပေးတင်နေပေါ့။နောက်ပြီးတော့နောက်တစ်ခါထပ်ပြီးတော့ပြောမယ်ဆိုလို့ရှိရင်တော့အထက်ရရှိဒီဘိုင်းကိုရောအဲဒီအခြားဆင်းဘိုင်းတွေကိုရောတစ်ဖက်ကလူတွေလည်းခိုးဝင်လို့မရအောင်ခိုးထွက်လို့မရအောင်ဟုတ်လားကြည့်ကြမှုမဖြစ်နိုင်အောင်အဲ့ဒါမျိုးလေးချိန်သိမ်းနိုင်တဲ့သဘောမျိုးဒါကတော့နှစ်ဖက်ပေါ့ပလင်တပတ်အဲ့လိုပူပေါင်းပါဝင်ပြီးတော့မှဆောင်ရွက်ကြရေးပြုပေးပ
ါအခုဆိုရင်နှစ်နိုင်ငံနယ်စပ်မြင်ကြား CEO မခိုင်မာမှုကြောင့်အတားအဆီးမဲ့လွယ်လင်းတကူဖြတ်တန်းသွားလာနေနိုင်တဲ့အနေအထားပေါ့နှစ်နိုင်ငံအစိုးရတွေကြားစနစ်ကျတဲ့လုံခြုံရေးအစီအမံတွေထားတဲ့နယ်လို့လည်းရခိုင်အမတ်ဒေါက်ခင်ဆောဝေကပြောပါတယ
်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံရဲ့နေဆဲခံ CEO တွေကလုံးဝပစ်တီရောက်ရောက်နဲ့ကာကွယ်နိုင်တဲ့အဆင့်ကိုမရှိပါဘူးအခုလေဒီဖြစ်စိန်နေမှာလေဒီဘင်္ဂလားဒေ့ရှ်ကိုဒီဘက်ကပဲကူးနေတာတွေကိုဒီတော်တော်များများတွေးရပါတယ်အဲ့ဒီဘက်ကြောင့်ကျွန်မတို့ကခိုင်မာတဲ့ခြံစည်းရိုးတစ်ခုလိုအပ်ပါတယ်အဲ့လိုဖြစ်မှပဲကျမတို့ဒီမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ရဲ့ဆက်ဆံရေးဟာလည်းပုံမကောင်းတော့ပါလိမ့်မယ
်မြန်မာနိုင်ငံဘက်ကမြန်မာဘင်္ဂလားနှစ်နိုင်ငံနယ်စပ်လုံခြုံရေးဆိုင်ရာဆက်လက်ဆောင်ရွက်မယ့်အစီအစဉ်တွေနောက်နှစ်ဖက်သဘောတူထားတဲ့သတ်မှတ်ချက်တွေအတိုင်းမြန်မာနိုင်ငံဘက်ကိုပြန်လည်ဝင်ရောက်လို့တဲ့ဒုက္ခသည်တွေဆစ်ဆစ်လက်ခံရေးကိစ္စတွေဆွေးနွေးဖို့အတွက်ကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကိုမြန်မာနိုင်ငံနေပြည်တော်ကိုလာရောက်ဖို့ဖိတ်ကြားခဲ့ပါတယ်ဒါအပြင်ဘင်္ဂလားဒေ့ရှ်ပြည်ထောင်ရေးဝန်ကြီးကိုလာရောက်ဖို့ကိုလည်းမြန်မာပြည်ထောင်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေကဖိတ်ကြားခဲ့တယ်လို့နိုင်ငံတော်အတိုင်းမြန်မာရုံးကသတင်းထုတ်ပြန်ထားပါတယ်ရှင
်။မဆုမတင်ပြခဲ့တာဖြစ်ပါတယ်။တစ်ဆက်ထက်မှာပဲလုံခြုံရေးကောင်စီမှအော်တိုဘာလ၁ရက်နေ့ကစပြီးပြင်သစ်နိုင်ငံအနေနဲ့အလှည့်ကျဥက္ကဋ္ဌအဖြစ်ဆောင်ရွက်မယ့်အချိန်ကာလအတွင်းမြမရေးကိုဦးစားပေးဆောင်ရွက်ဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာပြင်သစ်တမ်းမကြီးကပြောကြားလိုက်ပါတယ်။အပြည့်အစုံကိုတော့မအင်ဂျင်နိုင်ကတင်ပြပေးပါမယ်ရှင်။
အော်တိုဘားလာအတွက်အလှည့်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်မဲ့ပြင်သစ်နိုင်ငံအနေနဲ့လုံခြုံရေးကောင်စီမှအရေးပေးကင်တွယ်ဖြည့်ရှင်းမဲ့အစီအစဉ်တွေတဲ့မြမအရေးလုံခြုံရေးကောင်စီကဘုံသဘောတူညီတဲ့ဆုံးဖြတ်ချက်ချမှတ်နိုင်ရေးအထိဆောင်ရွက်ဖို့ရှိနေကြောင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှတနင်္လာနေ့ကပြုလုပ်တဲ့သတင်းတောက်တွေနဲ့တွေ့ဆုံရှင်းလင်းပွဲမှာကုလသမဂ္ဂဆိုင်ရာပြင်သစ်တမ်းမတ်ကြီးဖရန်ဆာဒီလ်ချာကပြောပါတယ
် So we will host an informal meeting of the Security Council In the first half of October, this meeting will focus not only on discussing the situation on the ground, in order to develop a common understanding.
ဟုတ်ပါလားဒုတိယပတ်အတွင်းလုံခြုံရေးကောင်စီမှမြမရေးအလို့သဘောဆွေးနွေးဖို့ရှိပါတယ်။အဲ့ဒီအစည်းအဝေးမှာရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသာမကပြည်ပကဖြစ်ရတဲ့အခြေခံကြောင်းရင်းနဲ့ပတ်သက်ပြီးတော့အားလုံးလက်ခံနိုင်မဲ့နားလည်မှုသဘောတူညီမှုတွေရနိုင်မှုဆွေးနွေးကြမှာဖြစ်တယ်လို့ပဲမစ္စတာအနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအသေးစိတ်လေ့လာသုံးသပ်ပြီးတော့လုံခြုံရေးကောင်စီအနေနဲ့ဘယ်လိုအကောင့်တွေဖော်နိုင်မလဲဆိုတာကိုဆွေးနွေးကြမှာပါ။အဲဒါကြောင့်မြန်မာဟာလုံခြုံရေးကောင်စီကဦးစားပေးဆွေးနွေးမဲ့နိုင်ငံတစ်ခုဖြစ်ပါတယ်။နောက်ပြီးတော့တခြားကောင်စီအဖွဲ့ဝင်နိုင်ငံတွေနဲ့အတူလုံခြုံရေးကောင်စီရဲ့စိုးရိမ်မကင်းဖြစ်နေမှုတွေကိုဖော်ထုတ်ပြီးတော့ခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်တဲ့သဘောထားနဲ့ညှိနှိုင်းဆောင်ရွက်ကြမှာလည်းဖြစ်ပါတယ်။ဒီလိုနီးလန်းနဲ့လှုပ်ဆောင်မှုအရေးကြီးပြီးတော့လိုအပ်တယ်လို့ကျွန်တော်တို့လည်းယုံကြည်ပါတယ်။
ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကနေမြန်မာလုံခြုံရေးစခန်းတွေကိုအကြမ်းဖက်ဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ကပြန်လည်နှိမ်နင်းရမှာရိုဟင်ဂျာဒုက္ခသည်ပေါင်းတန်တဝက်ညီပါဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးရတဲ့အခြေအနေထိဖြစ်ပေါ်ခဲ့ရတဲ့ပတ်သက်လို့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကြီးဖြစ်ပေါ်နေပြီးဒါကိုကုလသမဂ္ဂရောလုံခြုံရေးကောင်စီကပါဟန်တားနိုင်ခြင်းမရှိခဲ့ဘူးလို့ပြင်သစ်တပ်အမတ်ကြီးကအခုလိုဝန်ခံပြောကြားခဲ့ပါတယ
် But we failed with respect to the past with respect to preventive diplomacy
တနမရေးရကြိုတင်ကာကွယ်ရမှာလုံခြုံရေးကောင်စီအနေနဲ့မအောင်မြင်ခဲ့ပါဘူးအစောပိုင်းကတည်းကသတိပေးမှုတွေရှိခဲ့ပေမဲ့ ဒီကိစ္စဘာကြောင့်ပြက်ကွက်ရတယ်ဆိုတာကလွှတ်သမဂ္ဂအတွင်းမှုချုပ်နဲ့အတူတခြားနိုင်ငံတွေပါတေချာဆွေးနွေးဖို့လိုပါတယ်ဒီလိုဖြစ်ဆိုးမျိုးစိုက်မယ်ဆိုတဲ့တတိပေးမှုတွေအခြေအနေတွေပြတ်တက်ခဲ့ပေမဲ့လည်းအကာအကွယ်မပေးနိုင်ခဲ့တဲ့အတွက်ကြေကွဲဝမ်းနည်းစရာဖြစ်ဆိုးကြီးနဲ့ရင်ဆိုင်နေရပါတယ
်ဒါကြောင့်လည်းလုံခြုံရေးကောင်စီမှတာဝန်ရှိနေကြောင်းနဲ့ပထမခြေလှမ်းဖြစ်အလွတ်သဘောဆွေးနွေးတဲ့အဆင့်ပြီးတဲ့နောက်မှာဒုတိယခြေလှမ်းဖြစ်တဲ့တညီတညွတ်ထဲဆုံးဖြတ်ချက်ချမှတ်ဆောင်ရွက်နိုင်ဖို့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြင်သစ်တမ်းမတ်ကြီး Francis Dilcha ကပြောပါတယ်
။ When we say we would like to have an informal meeting of the Security Council with the key players in order to have a common assessment and then common outlines in terms of action. That's precisely because
လူငယ်ကောင်စီမှာရခိုင်ရေးကိုအဓိကကျတဲ့နိုင်ငံတွေနဲ့အလို့သဘောဆွေးနွေးလို့တဲ့အချက်ကအကဲဖြတ်တဲ့နေရာမှာအလုံးလက်ခံနိုင်တဲ့အမြင်တွေရရှိဖို့ပြဿနာကိုလက်တွေ့ဖြေရှင်းတဲ့နေရာမှာအလုံးသဘောတူနိုင်မဲ့ရာထားချက်တွေချပြနိုင်မှုဖြစ်ပါတယ်။ဒီပြဋ္ဌာန်းကြီးအဆုံးသတ်နိုင်ရေးအတွက်အကောင်းဆုံးနည်းလမ်းဖြစ်ပါတယ်။ဒါကပထမခြေလှမ်းပါ။ဒုတိယခြေလှမ်းကတော့ကျွန်တော်တို့အမြင်ရဆိုရင်ပြက်ပြက်သားသားပြင်းပြင်းထန်ထန်နဲ့တညစ်တညွတ်တဲ့လုံခြုံရေးကောင်စီအနေနဲ့ဆုံးဖြတ်ချက်ချမှတ်ဖို့ဖြစ်ပါတယ်။လုံးဝလက်မခံနိုင်တဲ့ကြေကွဲပွဲရာဖြစ်ရတဲ့ပတ်သက်ပြီးတော့တကယ်လို့လုံခြုံရေးကောင်စီကထိထိရောက်ရောက်လုပ်မယ်လို့စိတ်ပိုင်းဖြစ်မယ်ဆိုရင်ဒီလမ်းကြောင်းတိုင်ဆောင်ရမှာဖြစ်ပါတယ်။
လုံခြုံရေးကောင်စီမှဒီတစ်ချိန်မြမအရေးအလို့သဘောဆွေးနွေးဖို့ပြင်သစ်နဲ့အတူဗြိတိန်နိုင်ငံကတောင်းဆိုခဲ့တာဖြစ်ပါတယ်ရှင
်။ Proshim Phil ဇခိုင်မြောက်ပိုင်းချင်းတွေနဲ့ပတ်သက်လို့နိုင်ငံတကာအထူးဖြစ်တော့အနောက်နိုင်ငံတွေနဲ့မြန်မာနိုင်ငံကြားနားလည်မှုတွေပိုကွဲလွဲလာပါတယ်။ဇခိုင်ရေးနိုင်ငံတကာရဲ့ဖိအားတွေလည်းပိုပြီးတော့မြင့်တက်လာဖို့ရှိနေပါတယ်။ရခိုင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယက်တိချက်တွေကြောင့်လက်ရှိသွားနေတဲ့မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေကိုပါထိခိုက်နေမှာသလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိန့်မလို့သူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ၊ VOA မြန်မာပိုင်းကိုကြိုတင်ပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်နှွှန့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်၊ကိုယ့်မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့သတင်းရှင်တွေကိုကြိုဆိုပါရစေ
။အခုအင်္ဂါညတရားလေးလိုင်းဆွေးနွေးခန်းကိုည9:00ခွဲမှာစောင့်မျှော်နားဆင်နိုင်ကြပါတယ်။အခုဆက်လက်ပြီးတော့ဒီထိုင်းဘရင်မင်းမြတ်ရဲ့ဇာပနာအခမ်းအနားကျင်းပတဲ့အချိန်တွင်ရှောင်းရန်ဆောင်းရန်အကြောင်းတွေကိုတင်ပြပေးပါမယ်ရှင်။ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာနိုင်ရွာဆန်သွားတဲ့ထိုင်းမရင်ကြီးဘူမိဘောရဲ့ဇာပနာအထိမ်းမပွဲကိုထိုင်းနိုင်ငံရောက်မွန်တိုင်းသားတွေပါဝင်ရှမ်းနဲ့ကရင်တိုင်းသားတွေနဲ့ထိုင်းတဲ့ဒေသတွေမှာကျင်းပဖို့ပြင်ဆင်နေပါဗျ။ဘရင်ကြီးရဲ့ရုပ်ကလပ်မီးတင်းကြိုပွဲဇာပနာအခမ်းအနားကိုဒီလ26ရက်နေ့ဘန်ကောက်မြို့မှာပြုလုပ်မှာဖြစ်ပြီးရုပ်တံလွင့်ဌာနတွေနဲ့ပြည်သူတွေအတွက်လိုက်နာဖို့စည်းကမ်းချက်တွေကိုဇာပနာအခမ်းအနားကျင်းပရေးဦးဆောင်ကော်မတီကကြီးညာထားပါတယ်။အကြောင်းစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်။
အောက်တိုဘာလ26ရက်နေ့မှာကျင်းပမဲ့နှစ်ရွာဆန်ထိုင်းပြည်ရင်ပူမီဘောအတူရာတက်ရဲ့ဇာပနာအခမ်းအနားကိုမွန်တိုင်းသားတွေအများစုနေထိုင်တဲ့စံကလပူရီမြို့တွင်ဂရဝပြုအခမ်းအနားကျင်းပဖို့ပြင်ဆင်နေမှုနဲ့ပတ်သက်လို့မွန်စာပေရင်ကြီးမှုသူတည်တည်သူဖြစ်သူနိုင်အောင်ပိုင်ကခုလိုပြောပါရယ
်ဒီမြို့နယ်လုံးကိုဒီမွန်ဘက်ကမှလောက်တာကဒီဘုံကြီးဇာပနာပုံစံပေါ့ပြတ်တက်တင်နဲ့ဒီလောင်တက်အသေးစားပုံစံတွေပေါ့အဲ့ဒါလောက်ပြီးတော့ဒီမွန်ရိုးရာဓလိပုံစံနဲ့ပူစော်ပတ်ကမှာပေါ့နော်ဖုန်ကြီးပြန်ကားတဲ့အကပုံစံမျိုးတော့သူတို့ဆီစဉ်ထားတယ်လွန်ဆော့တဲ့ဒီကတ်ကွက်တွေတခြင်းတွေနဲ့ရင်း၃၄ခုလောက်တော့ရှိတယ
်ကွယ်လွန်သူထိုင်းပြည်မင်းမြတ်ဟာထိုင်းပြည်သူပြည်သားတွေပါဝင်ထိုင်းနိုင်ငံရောက်မွန်တိုင်းသားတွေကလည်းချစ်ခင်ကြီးညိုနေကြပါတယ်ထိုင်းပြည်ဆက်ဆက်နဲ့မွန်တိုင်းသားဆက်နွယ်မှုအနေထားကိုတော့သူ့ပြည်ပြည်နိုင်အောင်ပိုင်ကခုလိုဆက်ပြောပါတယ
်ဒီမြန်မာပြည်ကကြောင်းမျိုးမျိုးကြောက်ပေါ့နော်ဒီဝင်လာတဲ့တိုင်းရင်းသားမလူမျိုးတွေကိုဘယ်ရဆက်ဆက်မှာကျိုးဆောင်သားကမွန်ဒီနေရာချထားပြီးခဲ့ဘူးတဲ့နေသာပယ်သာမြို့နယ်ခုနှစ်မြို့နယ်ပေါ့နော်ဒီကံကြနပူရီတဝိုက်မှာအဲ့ဒါစီစဉ်ခဲ့ဘူးတဲ့သူတစ်ဖြစ်တော့ငဝင်းကဆရာတော်ဝင်လာကတည်းကထိုင်းပြည်ရင်ကပပူအကျိုးဆောင်သားခဲ့ပြီးတာအများကြီးရှိတယ်ဒီထိုင်းနိုင်ငံမှာရှိတဲ့မွန်လူမျိုးတိုင်းလူလူထိုင်းပြည်မြင်းမြတ်ကိုလည်းပူဇော်တယ်လေးစားတယ်ချစ်ခင်တယ်
အလားတူချင်းမိုင်ချီပြုရှမ်းလူမျိုးတွေကလည်းချင်းမိုင်မျိုးလမ်းမျိုးလဲဝတ်စီတီလုံးမှာကရဝပြုခန္ဓာကျင်းပသွားမယ်လို့ရှမ်းစာပေရင်ကျင်းမှုဥက္ကဋ္ဌဆိုင်းရှယ်ရကပြောပါတယ်
ြင်မဲ့မှလုံမဲ့ဒီဒီတော့ကဲချစ်ပြီးလေအဲ့ဒီမှာလည်းကားယူနေတယ်နော်ဒီချိန်မှာပါဒီတော့ဘာသာဆိုင်ရာလည်းစီစီတောင်းလာတယ
်ဒီနေ့မနေ့မှာရှမ်းလူမျိုးများကောင်စီအဖွဲ့ကနေဘရင်ကြီးဇာပနာအတွက်အမွှေးနတ်တာစန္ဒကူပန်းတွေကိုချင်းမှန်ခရံအုပ်ချုပ်ရေးမှုကိုလွှဲပြောင်းပေးရခဲ့ပါတယ်အလားတူမဲဆောက်မြို့ပေါ်ဝင်နေဆက်ကရင်တိုင်းသားတွေနေထိုင်တဲ့နေရာဒေသတွေမှာလည်းခြားပနာပွဲတော်အတွက်အဝါရောင်ပန်းတွေစိုက်ပျိုးပြီးပြင်ဆင်မှုတွေပြုလုပ်နေပါတယ်။ဘီရင်ကြီးရဲ့ခြားပနာပွဲတော်ကာလအတွင်းရုပ်တံတန်လွင့်ဌာနတွေနဲ့ပြည်သူတွေအတွက်စောင်းရံနဲ့ရှောင်းရံစည်းကမ်းချက်တွေကိုခြားပနာခန္ဓာချင်းပါရေးဥဆောင်ကော်မတီကနေစည်းကမ်းချက်ထုတ်ပြန်ခဲ့ပါတယ်။ကော်မတီကနေထုတ်ပြန်တဲ့စည်းကမ်းချက်တွေကိုတော့ထိုင်းနိုင်ငံစံကလပူရီအခြေစိုက်လွတ်လပ်သောမွန်တရင်အေဂျင်စီရဲ့အဒီတာမင်းတုတကအခုလိုပြောပါရယ်
။စည်းကမ်းချက်ကတော့ဒီအင်ဂျီအဝတ်သားတွေကစပါပါ။ဝန်နေကြီးစားလာဆိုတာသူတင်နေတာမှရွေးရတယ်ဗျ။ခန္ဓာလုံးတာလဲသူတို့ကြော်ဝှရှင်ပွဲတွေမရှိဘူးလေဒီကာလမှာပို့ပြီးတော့ဟိုတတိယဘုသူတို့အတိပေးလာတယ်ပေါ့အဓိကအယောင်ပေါ့အနဲ့ယောင်လည်းဘုရားများကြပါလေဂျန်တဲ့အယောင်တွေကိုမတုံးမိဘူးအဲ့ဒီဟာတွေရုပ်တံတွေမှာလည်းဒီတိုင်းသူတို့ရုပ်တံကလွတ်လပ်တဲ့ VDR ဆိုပေမဲ့လည်းအကုန်လုံးကအယောင်လျှော့ပြီးတော့တိတ်ပြီးတော့တောက်ပြောင်တဲ့အယောင်တွေမတွေ့မိဘူးဆိုတာအဲ့ဒါပြောထားတယ်
ထိုင်းရုပ်သံကုမ္ပဏီတွေအနေနဲ့အော်တိုဘတ်လ23ရက်နေ့ကနေ24ရက်နေ့အထိဖြေပျော်ရေးအစီအစဉ်တွေကိုစိုင်းငံ့ထားဖို့စီးပွားရေးကြော်ညာနဲ့ရွှေမြူးစရာဟာသကွက်တွေရည်ကြီးတိမ်မွေ့မှုမရှိတဲ့ဝတ်စားစင်ရင်မှုတွေပါဝင်တဲ့ကြော်ညာတွေကိုစိုင်းငံ့ထားဖို့25ရင်းနေ့မှာနိုင်ငံတော်ပြန်ကြားရေးဌာနကနေပြည်ကြီးနဲ့ပတ်သက်တဲ့ရုပ်သံမှတ်တမ်းတွေကိုဓာတ်ရိုက်ထုတ်လွှင့်တင်ဆက်ဖို့အော်တိုဘလ26ရင်းနေ့မှာလည်းပြည်ကြီးဌာနအခမ်းအနားဓာတ်ရိုက်ထုတ်လွှင့်ချက်ပြသဖို့အော်တိုဘလ28ရင်းနေ့ကနေ29ရင်းနေ့ထိတော့ပြည်ကြီးနဲ့ပတ်သက်တဲ့အစီအစဉ်တွေသာထုတ်လွှင့်ဖို့အစိုးရပြန်ကြားရေးဌာနကနေထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ကုန်းအင်တင်ပြပို့ခဲ့တာဖြစ်ပါတယ်။အခုနားဆင်နေတဲ့ VOA မြန်မာပိုင်းအင်ကာနေညနေခင်းရေဒီယိုအစီအစဉ်ပြီးခြင်းပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 Jeju ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်။ည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ line meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဓာတ်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တင်ထိုက်တင်ပြပေးပါမယ်ရှင
်အမေရိကန်ခေတ်သက်သမိုင်းမှာတနသမတအူးတဲရဲ့လက်ချက်နဲ့အဆိုးဝါးဆုံးလူစုလူဝေးတွင်ဖြစ်ခတ်မှုကိုကျူးလွန်ခဲ့သူအမျိုးသားတဲခိုခဲ့တဲ့ last week ဟိုတယ်တွင်ကနေတနက် 23 လက်ကိုနီဗားနာပြည်နယ်ရဲတပ်ဖွဲ့ကသိမ်းဆီးရရှိခဲ့ပါတယ်သူ့အိမ်တလုံးကနေလည်းတနက် 19 လက်ထပ်တွေ့ခဲ့ပါတယ်တနတ်သမားကတော့နီဗားနာပြည်နယ်မတ်စခစ်ကအသက်64နှစ်အရွယ်စတီဖင်ဘက်တော့ဖြစ်တယ်လို့တာဝန်ရှိသူတွေကအတည်ပြုပါတယ်။တိုက်ခိုက်မှုကြောင့်59ဦးသေဆုံးပြီး529ဦးထိခိုက်ဒဏ်ရာရတယ်လို့မနေ့တနင်္လာနေ့မှာတာဝန်ရှိသူတွေကပြောဆိုထားပါတယ်။အင်အားဖြင့်ဟာရီကိန်းမုန်တိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းပေါ်ကပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဒီကနေ့သွားရောက်ကြည့်ရှုမှာပါ။ပေါ်တိုရီကိုကျွန်းအုပ်ချုပ်ရေးမှူးရီကာဒိုရာဆယ်လိုစစ်ဖက်ရရှိတွေမုန်တိုင်းတန်တင်းသူတွေနဲ့လည်းသမ္မတထရန့်တွေ့ဆုံမှုရှိပါတယ်။ဒါပြင်ဟာရီကိန်းမုန်တိုင်းတန်တင်းခဲ့တဲ့အမေရိကန်ပိုင်ဘာဂျင်အိုင်လန်ကျွန်းရဲ့အုပ်ချုပ်ရေးမှူးကက်နက်မက်နဲ့လည်းသမ္မတထရန့်တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။မြောက်ကိုရီးယားဆွေရကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသား၃ဦးလွတ်မြောက်ရေးနဲ့ပတ်သက်ပြီးတော့သာမြောက်ကိုရီးယားနဲ့ဆွေးနွေးပြစ်မယ်လို့အမေရိကန်သမ္မတအင်ဂျီရောကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားအနာပိုင်တွေနဲ့အမေရိကန်ကြားဓာတ်ရိုက်ဆက်သွယ်ရေးလမ်းကြောင်းတွေရှိနေဆဲဖြစ်ပြီးအမေရိကန်ဆွေရတာဝန်ရှိသူတွေကဆွေးနွေးညှိနှိုင်းနိုင်ရေးကြိုးပမ်းနေတယ်လို့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကကြေညာချက်ထုတ်ခဲ့တာပါ။ဒါပေမဲ့သမ္မတထရန့်ရဲ့မှတ်ချက်စကားကြောင့်ဝန်ကြီး Tillerson ရဲ့ပြောဆိုချက်ကမေးမိန်သွားရပါတယ်။အင်ဂျီရောရဲ့ပြောခွင့်ရဆာရာဆန်ဒါစ်ကတော့မြောက်ကိုရီးယားကဖမ်းဆီးထားတဲ့အမေရိကန်တွေလွတ်မြောက်ရေးအတွက်သာဆွေးနွေးနိုင်မယ်လို့ပြောဆိုလိုက်တာဖြစ်ပါတယ်ရှင
်။တရင်ချင်းချက်ကိုမတ်တင်ထိုက်တင်ညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမှစုမုံဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်တွေကတော့ Skis 6 ဖြစ်ပါတယ်။ဒီမှာရှားဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါရှင်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲ9:00ထိတိုက်ရိုက်ထုတ်လွှင့်ပေးတာဖြစ်ပါတယ်။သောရရှင်များအားလုံးကိုရောစိတ်ပါရွှင်လန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.